ကဘာမကျေတွေ့မြမပြည်ကြီးရှိဖို့အတွက်ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစစ်နှလုံးညင်ကြင်အခွင့်အရေးတူညီမျှတာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေခါပြည်တော်စုမြန်မာနိုင်ငံရဲ့အမွေအနှစ်အဆက်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကဘာမကျေတွေ့မြမပြည်ကြီးတ ယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာနှစ်စဉ်နှစ်တိုင်းသဘာဝဘေးအန္တရာယ်တွေကိုတစတစစူးစူးဝါးဝါးခံစားနေရတာနဲ့ပတ်သက်လို့ပရဟိတလုပ်တဲ့လူငယ်တချို့ကအခုလိုဆွေးနွေးလာပါတယ်ကမ္ဘာမကြီးမြန်မာပြည်ကြီးဖြစ်ဖို့ဆိုတာပတ်ဝန်းကျင်ထင်းထင်းကြီးကရောအရေးမကြီးဘူးလားအဲ့လိုပတ်ဝန်းကျင်ထင်းထင်းကြီးကိစ္စတွေဟာအခုကျွန်တော်တင်ပြနေတဲ့ဘယ်ပိုင်းနဲ့သက်ဆိုင်နေပါသလဲဆိုတဲ့မေးခွန်းတွေလည်းထုတ်လာပါတယ်ဒီလိုဆွေးနွေးမေးမြန်းမှုတွေနဲ့ပတ်သက်လို့ကျွန်တော်ဘက်ကပြန်ပြီးဖြေရှင်းရရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပဲအဓိကထားပြီးပြောရမှာဖြစ်ပါတယ်တနည်းအားဖြင့်လူဖွဲ့စည်းတစ်ခုမှာပွင့်လင်းမြင်သာမှုဟာအဓိကကျပါတယ်လူဖွဲ့စည်းတွင်းမှာအမှန်တကယ်ဖြစ်ပျက်နေတဲ့ကောင်းခြင်းဆိုးခြင်းတွေကိုအများပြည်သူသိခွင့်ရပြီးပတ်ဝန်းဆုံးဖြတ်နိုင်တဲ့အခွင့်အရေးတွေကိုဥပဒေအရအခိုင်အမာပြဋ္ဌာန်းပေးရမှာဖြစ်ပါတယ်ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဟာပဝန်းကျင်ထင်းထင်းရဲ့အတွက်ပါအလွန်အရေးကြီးပါတယ်အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံဟာပဝန်းကျင်ထင်းထင်းနဲ့ပတ်သက်ပြီးနှစ်ပေါင်းများစွာတာဝန်ပြတ်ကွက်ခဲ့ရုံသာမကပဲဖြစ်စည်းပြတဲ့အဆင့်ထိရောက်ခဲ့တယ်လို့ဆိုရပါလိမ့်မယ်မနစ်ကဒီလိုရည်ရည်ကြီးနေတာကြောင့်မြန်မာနိုင်ငံအနှံ့အပြားမှာစူးစူးရရခံစားခဲ့ရတာကိုအားလုံးအသိဖြစ်ပါတယ်အထူးသဖြင့်ကလေးမျိုးဟာတော်တော်လေးအခြေအနေဆိုးခဲ့ပါတယ်မနစ်ကမိုးရင်ချင်းလက်မဟာဒီနှစ်လောက်မများပါနဲ့တစ်တော်တွေပြုံးတီးတာကြောင့်တဘာဝတရားရမြေကြီးကိုထိမ့်သိမ့်နိုင်စမ်းမရှိတော့ဘဲကလေးမျိုးပတ်ဝန်းကျင်ကလင်းမြေတွေနဲ့ရွာတချို့ဟာနှုံးမြေတွေနဲ့ဖုံးလွှမ်းခံခဲ့ရပါတယ်။တချို့နေရာတွေမှာဆိုရင်နှုံးမြေတို့ဟာရှစ်ပေထိရှိခဲ့ပါတယ်။အဲ့ဒီရွာတွေကိုကျွန်တော်တို့ရောက်တော့အိမ်ခေါမိုးတွေဟာကျွန်တော်တို့ခြေတလုံးနဲ့ထိနေပါတယ်။မြေကျောင်းအဟောင်းတွေပျောက်သွားပြီးမြေကျောင်းသစ်တွေလည်းပေါ်လာပါတယ်။ချင်းတော်မှာဆိုရင်ဟာကားကိုသွားတဲ့လမ်းမိုင်းတစ်ခုလုံးနှိမ့်ဆင်းသွားတာကြောင့်ကျွန်တော်တို့ဟာအရေးပေါ်စစ်သုံးလမ်းကနေသွားခဲ့ရပါတယ်။အဲ့ဒီအရေးပေါ်စစ်သုံးလမ်းဟာပိတတောင်းကျော်ရှိတဲ့တောင်တလုံးရဲ့ထိတ်ထိတက်သွားပြီးအောက်ဆုံးထိတစ်ခါပြန်ဆင်းရပါတယ်။တောင်ပေါ်မြို့ကြီးရေမြုပ်တယ်ဆိုတာဟာဟိုးနှစ်ပေါင်းများစွာကရည်စရာပုံပြင်တယ်လို့ဖြစ်ခဲ့ပေမဲ့အခုချိန်မှာကျွန်တော်တို့ကိုယ်တိုင်လက်တွေ့မြင်တွေ့ဖြစ်ပါတယ်။ဟာခါမြို့ကြီးတောင်ဆက်ပြီးရည်တည်နေမှုအတွက်စိုးရိမ်ရာအခြေအနေရှိနေတယ်လို့ပညာရှင်တချို့ကဆိုပါတယ်။တကယ်တော့ပတ်ဝန်းကျင်ထင်းထင်းရေးဆိုတာလူတွေရဲ့အမျှော်မြင်နဲ့သက်ဆိုင်ပါတယ်။အဲ့ဒီအမျှော်မြင်တွေမပြတ်ရှိနေဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေကသတိပေးနေရမှာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံကိုနှစ်ပေါင်းတရာကျော်အုပ်ချုပ်သွားတဲ့အင်္ဂလိပ်အစိုးရမှထူးခြားချက်တွေရှိပါတယ်။တကယ်တော့အင်္ဂလန်ဆိုတာကမ္ဘာအနောက်ခြမ်းကအင်မတန်သေးငယ်တဲ့ကျွန်းနိုင်ငံလေးတစ်ခုပါပဲ။ဒါပေမဲ့နေဝင်အင်ပါယာကြီးတစ်ခုပိုင်ဆိုင်ခဲ့ပါတယ်။ကျွန်တော်အမြင်ကအင်္ဂလိပ်တွေရဲ့ထူးခြားချက်၃ခုတွေ့ပါတယ်။ပထမတစ်ခုကတော့စီမံအုပ်ချုပ်မှုအတတ်ပညာတက်ကြွတာဖြစ်ပါတယ်။ဒုတိယတစ်ခုကတော့ဥပဒေကိုပြဋ္ဌာန်းတဲ့နေရာမှာရှေ့ကျောင်းနောက်ကျောင်းစဉ်စားချင်းချိန်မှုတွေရှိပြီးပြဋ္ဌာန်းလိုက်တဲ့ဥပဒေတွေကိုလည်းတိတိကျကျလေးစားလိုက်နာတာပဲဖြစ်ပါတယ်။တတိယတစ်ခုကတော့စက်မှုတလန်ကြီးရဲ့အသီးပွင့်တွေကိုအစောဆုံးပိုင်ဆိုင်ခန်းစားခဲ့ရတာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့မြန်မာနိုင်ငံပါဝင်အာရှတိုက်နိုင်ငံတော်တော်များများအာဖရိကတိုက်နိုင်ငံတော်တော်များများကိုနှစ်တွေတော်ကြာအုပ်ချုပ်ပေမဲ့အဲ့ဒီနိုင်ငံရဲ့ရင်းမြစ်တောတောင်တွေမပြည့်စည်ုံသာမကပဲဖွံ့ဖြိုးအောင်ထိမ့်သိမ်းနိုင်ခဲ့တဲ့ဆိုတဲ့သမိုင်းမှတ်တမ်းတွေကိုတွေ့ရပါတယ်။မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်နဲ့စစ်ဆူရခေတ်တွေမှာကျွန်တော်မြန်မာနိုင်ငံရဲ့ရင်းမြစ်တောတောင်တွေဟာထိမ့်သိမ်းတဲ့သူမရှိုံသာမကဖြစ်စည်းပါခံရပါတော့တယ်။ငါလုံငန်းဦးစီးဌာနကအရာရှိကြီးတယောက်ဖြစ်ဆောင်ရွက်ခဲ့တဲ့ကျွန်တော်မိတ်ဆွေတယောက်ကအခုလိုပြောပြပါဗျ။မြို့ဝကျွန်းပေါ်မှာယနေ့ထိကျင့်သုံးနေတဲ့မြစ်ချောင်းဥပဒေတွေဟာအင်္ဂလိပ်ကိုလိုနီလက်ထက်ကရေးဆွဲပြဋ္ဌာန်းခဲ့တဲ့ဥပဒေတွေဖြစ်တဲ့အကြောင်းဒါပေမဲ့ကိုယ်ဆိုရခက်မှာအဲ့ဒီဥပဒေတွေတိုင်းလိုက်နာကျင့်သုံးနိုင်တဲ့အခြေအနေတွေမရှိတော့တဲ့အကြောင်းအင်္ဂလိပ်လက်ထက်ကပုံမှန်ထိန်းသိမ်းနေတဲ့မြစ်ချောင်းထိန်းသိမ်းရေးအလုပ်တွေဟာလည်းကိုယ်ဆိုရလက်ထက်မှာထိန်းသိမ်းမှုပြတ်ကွက်ခဲ့တာကြောင့်မြစ်တွေချောင်းတွေတိမ်ကောလာတဲ့အကြောင်းမြို့ဝကျွန်းပေါ်ရဲ့မြစ်ချောင်းမြေပုံတွေတောင်အင်္ဂလိပ်ထားခဲ့တဲ့အတိုင်းသာရှိနေပြီးဖြစ်ဆက်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်နေတဲ့အကြောင်းတွေပြောပြပါတယ်။အင်္ဂလိပ်ရေးဆွဲခဲ့တဲ့မြစ်ချောင်းအင်အိုင်နဲ့လေယာဉ်မြေဥတွေဒီဟာပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ဆက်နွယ်မှုရှိတယ်ဆိုတာကိုနောက်ပိုင်းမှာတဖြည်းဖြည်းသိလာတဲ့အကြောင်းကိုလည်းသူကပြောပြပါတယ်။ဒီတော့တွေကိုမခုတ်ဖို့ပြတ်ထန်းတဲ့ဥပဒေရဲ့အကျိုးရှိမှုကိုနာဂိမုံတိုင်းဖြစ်တဲ့အချိန်မှာရေးရည်လေးလေးသဘောပေါက်သွားတယ်လို့လည်းသူကဆက်ပြောပါတယ်။သူ့စကားရဲ့အဆုံးမှာကျွန်တော်စဉ်းစားစရာတွေတန်းစီပြီးပေါ်လာပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေက နိုင်ငံတော်နဲ့နိုင်ငံသားတွေကိုအကောက်အွယ်ပေးပြီးနိုင်ငံသားတွေကလည်းဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ပြီးစောင့်ရှောက်နိုင်မှုအတွက်နိုင်ငံသားတွေသဘောတူတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုရှိဖို့လိုအပ်နေပြီဆိုတာပါပဲ။ဒါမှသာလျှင်တရားဥပဒေစိုးမိုးမှုဆိုတာလည်းတကယ်အသက်ဝင်လာပါလိမ့်မယ်။တစ်တော်တွေမခုတ်ရဆိုတဲ့ဥပဒေရှိပေမဲ့လည်းအဲ့ဒီဥပဒေကိုပြတ်ထန်းတဲ့လူတွေကိုယ်တိုင်လေးစားလိုက်နာခဲ့ခြင်းမရှိတာကတော့တော်တော်ကိုစိုးလာပါတယ်။ဒါကြောင့်ပရိုက်တာလူငယ်တွေရဲ့မင်းမြန်ဆွေးနွေးချက်တွေကိုပြန်ပြီးချုပ်ရမယ်ဆိုရင်ပတ်ဝန်းကျင်ထင်းသိမ်းရေးဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေပအဝင်တရားဥပဒေစိုးမိုးရေးနဲ့ဓာတ်ရိုက်ပတ်သက်နေတဲ့အကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်။ကျွန်တော်ဂျင်မီပါ။